ပါလက်စတိုင်းဟားမတ်စ်လက်နက်ကိုင်အဖွဲ့ထိန်းချုပ်ထားတဲ့ဂါဇာကမ်းမြောင်ဒေသအပေါ်ပိတ်ဆို့ထားတာတွေကိုရှော့ပေါ်ပေးဖို့အတွက်အစ္စရေးကသဘောတူလိုက်ပါတယ်။ကုန်းချောင်းနဲ့လူသားချင်းစာနာတဲ့ကူညီထောက်ပံ့မှုတွေပို့ပြီးရအောင်ခွင့်ပြုမှာဖြစ်တယ်လို့နိုင်ငံတကာစောင့်ကြည့်မှုအောက်မှာလုပ်နေတဲ့အရက်ဖက်စီမံကိန်းတွေမှာသုံးဖို့ပစ္စည်းတွေကိုလည်းပို့ပြီးတော့သွင်းခွင့်ပေးမယ်လို့အစ္စရေးပြောခွင့်ရသူမတ်ခ်ရေဗက်ကပြောပါတယ်။လက်နက်ထုတ်လုပ်နိုင်တဲ့ပစ္စည်းတွေကိုတော့ဆက်ပြီးတော့ပိတ်ပင်ထားအောင်မယ်လို့လည်းသူကပြောပါတယ်။အစ္စရေးရဲ့လုပ်ရဟာမလုံလောက်ဘူးဆိုပြီးတော့ Hamas အဖွဲ့ကရောပါလက်စတိုင်းခေါင်းဆောင်ပိုင်းကပါတုံ့ပြန်ကြပါတယ်။ဂျော်ဒန်အစိုးရကလည်းအလားတူပြောပါတယ်။ဂါဇာဒေသအတွက်ကူညီထောက်ပံ့ရေးပစ္စည်းတွေတင်လာတဲ့ရေရင်တွေကိုအစ္စရေးတပ်တွေကချားဖြတ်ဝင်စီးခဲ့စဉ်မှာပါလက်စတိုင်းအရေးလှုပ်ရှားသူတချို့သေဆုံးခဲ့ရတဲ့အဖြစ်ဖြစ်ပြီးတဲ့နောက်မှာဂါဇာဒေသအပေါ်ပိတ်ဆို့ထားမှုတွေဖယ်ရှားပေးဖို့အတွက်အစ္စရေးကိုနိုင်ငံတကာရဲ့ PR တွေတိုးနေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်ဖို့နှစ်နိုင်ငံကြားတန်တမန်ကြားခံပြီးတော့တွယ်ဝိုက်ဆွေးနွေးမှုတွေပြန်လုပ်နိုင်ရေးအတွက်အရှေ့လယ်ပိုင်းဆိုင်ရာအမေရိကန်အထူးတန်တမန်ဂျော့ချ်မစ်ရှဲလ်ကလည်းအခုအရှေ့လယ်ပိုင်းဒေသမှာရောက်ရှိနေပါတယ်။